This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆက်အာနာရှင်ဘီတို့ကနေကြေဝေးပြီးဘေးကင်းလုံခြုံကျန်းမာကြပါစေလို့ဗီဒီယိုအယူကြီးအဖွဲ့သားများကစတောင်းမြတ်တာပို့တာလိုက်ရပါတယ်ရှင်ဒီကနေ့2025ခုနှစ်ဩဂတ်လ30ရက်နေ့ဗီဒီယိုအယူကြီးရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့ဗီဒီယိုအယူကြီးရဲ့စီရီသတင်းကောက်လုပ်ချက်ကိုမင်းယူမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
Radio NUG သောတာရှင်မြေပပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီရီသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပရမဆုံးစီရီသတင်းနေဖြင့်ပြည်သူ့ကာကွယ်ရေးအဖွဲ့နေပြည်တော်ရှေ့တန်းရဲဘော်များထံတွားရောက်အားပေးခဲ့ပြီးလူအချက်များဖြည့်ဆည်းပေးခဲ့တဲ့သတင်းကိုတင်ပြပေးပါမယ်မြို့သားညီညီရေးအစိုးရကာကွယ်ရေးဝန်ကြီးဌာနနေပြည်တော်ပြည်သူ့ကာကွယ်ရေးအဖွဲ့တိုင်းဥဆောင်အဖွဲ့မှရှေ့တန်းစစ်မြေပြင်တွင်မဟာမိတ်အဖွဲ့များနှင့်ပူးပေါင်းတိုက်ပွဲဝင်နေကြသည့်ရဲဘော်များထံသို့တွားရောက်အားပေးတွေ့ဆုံ၍လူအချက်များအားဖြည့်ဆည်းဆောင်ရွက်ပေးခဲ့ပါကြောင်းနေပြည်တော်ပကဖမှသတင်းထုတ်ပြန်ထားပါသည်တိုင်းဥဆောင်အဖွဲ့များဖြစ်တဲ့နေပြည်တော်ပြည်သူ့ကာကွယ်ရေးအဖွဲ့တိုင်းတာဝန်ခံရဲဘော်နောင်ချိုနှင့်တိုင်းရုံးလူညိုရေးတပ်ဖွဲ့ရဲဘော်များပြမနာမြို့နယ်ပကဖတာဝန်ခံရဲဘော်မိုးချိုနှင့်လေဝေးမြို့နယ်ပကဖတာဝန်ခံရဲဘော်စနေတို့မှတွားရောက်တွေ့ဆုံအားပေးခဲ့တာဖြစ်တယ်လို့သိရပါသည်ထို့အပြင်ရဲဘော်များ၏လိုအပ်ချက်များအားပံ့ပိုးကူညီပေးပါသောရဲဘော်သားသခင်မကွေးအားအထူးကျေးဇူးတင်ရှိတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဒုတိယစီရီသတင်းနေဖြင့်ကမ်းဘလူတွင်ပြည်သူ့ကာကွယ်တပ်ဖွဲ့များကိုလမ်းဖွင့်ရန်ဆန္ဒပြသည့်ကားတမ်းများပြည်သူများစစ်ကောင်စီပိတ်ဆို့မှုကြောင့်စားနပ်ရိက္ခာပြက်လက်တဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းကမ်းဘလူမြို့နယ်လွှဲစိတ်ကျေးရွာအနီးတွင်ပြည်သူ့ကာကွယ်တပ်ဖွဲ့များကိုလမ်းဖွင့်ပေးရန်ဆန္ဒပြတောင်းဆိုခဲ့သည့်ကုန်ကားရင်နှန်းတစ်ခုသည်စစ်ကောင်စီထိန်းချုပ်ထားသည့်ငပြောတိုင်းရွာသစ်မှဘူကုန်းကျေးရွာအထိလမ်းမိုင်းတွင်ပိတ်ဆို့ခံခဲ့ရကြောင်းပြည်သူ့ကာကွယ်တပ်ဖွဲ့ KBL မှသတင်းထုတ်ပြန်ထားပါသည်။ဩဂုတ်လ29ရက်ကဖြစ်ပွားခဲ့သည့်ထိုပိတ်ဆို့မှုကြောင့်စားနပ်ရိက္ခာပြက်လက်မှုများဖြစ်ပေါ်ခဲ့ပြီးကားတမ်းမှပြည်သူများသည်စားနပ်ရိက္ခာဝယ်ယူရန်ပြည်သူ့ကာကွယ်တပ်ဖွဲ့ထိန်းချုပ်နယ်မြေများသို့လာရောက်ခဲ့ကြတယ်လို့ဖော်ပြထားပါသည်။ပြည်သူ့ကာကွယ်တပ်ဖွဲ့ရဲဘော်တအူးမှမိမိတို့တနက်ပြောင်းမှပြည်သူဘက်သို့ဘယ်သောအခါမှလှည့်မည်မဟုတ်ကြောင်းရှင်းပြခဲ့တယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးရိုးမဘော်တို့စစ်ကြောင်းထိုးလာတဲ့စစ်ကောင်စီစစ်ကြောင်းအားစနိုက်ပါဖြင့်ပစ်ခတ်တိုက်ခိုက်ပြီးနောက်ကျောင်းပြန်ဆုတ်သွားတဲ့စစ်သားများအားထပ်မံမိုင်းဆွဲတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်ပဲခူးတိုင်းပြည်ခရိုင်ပေါင်းတယ်မြို့နယ်ကြောက်ကြီးတောင်ဂိတ်စခန်းမှာအင်အား80ဦးဖြင့်ရိုးမဘော်တို့စစ်ကြောင်းထိုးလာသောအကြမ်းဖက်စစ်ကောင်စီစစ်ကြောင်းအားဩဂုတ်လ28ရက်နေ့မနက်9နာရီခွဲချိန်တွင်3601တပ်ရင်းစနိုက်ပါအဖွဲ့မှနှစ်ချက်ပစ်ခတ်တိုက်ခတ်ရာတဦးသေဆုံးပြီးတဦးဒဏ်ရာရရှိသွားကြောင်းပြည်ခရိုင်ပြည်သူ့ကာကွယ်တပ်ဖွဲ့3601တပ်ရင်းမှသတင်းထုတ်ပြန်ပါသည်။သေဆုံးနှင့်ဒဏ်ရာရရှိသူကိုအထမ်းဖြင့်ထမ်း၍ကြောက်ကြီးတောင်ဘက်သို့နောက်ပြန်ဆုတ်သွားရာ21ကိုကဲမှုအောက်ရှိ3601တပ်ရင်းတပ်ခွဲ9မှညနေ3:40မိနစ်ချိန်တွင်ပြန်ချီတက်ရွာနှင့်ညောင်နီပင်ရွာကြားတွင်ပရိသာမိုင်းလေးလုံးမိုင်းဆွဲတိုက်ခိုက်မှုကြောင့်၅ဦးအပြင်းထန်ဒဏ်ရာရရှိသွားပြီး၄ဦးမစိုးရိမ်ရတဲ့ဒဏ်ရာရရှိသွားတယ်လို့ဖော်ပြထားပါတယ်။ထို့နောက်ဒဏ်ရာရရှိသူများကိုအထမ်းကိုထမ်းဖြင့်ကြောက်ကြီးတောင်ဂိတ်စခန်းသို့တည်ဆောင်ပြီးထို့မှတဆင့်မှတ်တိုင်ဘက်မှဖောကားဖြင့်လာရောက်တည်ဆောင်ကရွှေတောင်မြို့နယ်ဂရင်တရားစစ်ဆေးရုံသို့ပို့ဆောင်လိုက်တယ်လို့သိရပါတယ်။အကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ဝင်များမိုင်းဆွဲတိုက်ခိုက်ခံရသည့်နေရာအားနေမြေရှင်းလင်းရေးလုပ်ရာ 5.56G 200တောင်းအီနာကာတလုံးနှင့်အခြားစစ်အုံဆောင်ပစ္စည်းအမျိုးမျိုးကိုတင်ဆက်ရရှိခဲ့ကြောင်းအသိပေးထားပါတယ်ခင်ဗျာ ဆက်လက်ပြီးဝိုင်းမော်မြို့နယ်ရှိဖျားချောင်းစစ်ကောင်စီ၏လေကြောင်းတိုက်ခိုက်မှုခံရတဲ့တရင်ကိုတင်ပြပေးပါမယ်။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်လူမြန်အနီးရှိမုတ်ကျိတ်ရွာတွင်ဩဂုတ်လ29ရက်ကပြင်းထန်သည့်တိုက်ပွဲများဖြစ်ပွားခဲ့ပြီးစစ်ကောင်စီကဒေသခံဖျားချောင်းတစ်ခုအားလေကြောင်းမှဘုံကျဲတိုက်ခိုက်ခဲ့ကြောင်းရှေ့တန်းသတင်းရင်းမြစ်များထံမှသိရပါသည်။မုံကျေရွာရှိကချင်းနှစ်ရှင်းခရိယံအဖွဲ့ KPC ဖျားချောင်းတွင်စစ်ကောင်စီတပ်ဖွဲ့များစခန်းချထားရာကချင်းလွတ်လပ်ရေးတပ်မတော် KIA နှင့်ပူးပေါင်းတပ်ဖွဲ့များက၎င်းတို့အားတိုက်ခိုက်ခဲ့ပြီးတိုက်ပွဲအတွင်းစစ်ကောင်စီဘက်မှဗျူဟာမှုတအုပ်နှင့်အရာရှိ3ဦးခန့်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။ဩဂုတ်လ28ရက်ညနေပိုင်းတွင်စစ်ကောင်စီတပ်ဖွဲ့များကိုဖျားချောင်းမှမောင်းထုတ်နိုင်ခဲ့တော်လဲ၎င်းတို့သည်ဆုတ်ခွာပြီးနောက်လေကြောင်းမှပြန်လည်ဘုံကျဲတိုက်ခိုက်ခဲ့တာဖြစ်တယ်လို့သိရပါတယ်။တိုက်ပွဲအတွင်းမြစ်ကြီးနားမှတညက်ကာကားများဖြင့်စစ်ကူပေးရန်ကြိုးပမ်းခဲ့တော်လဲ KIA နှင့်ပူးပေါင်းတပ်ဖွဲ့များကရှေ့တိုးနိုင်ခဲ့ပြီးစစ်ကောင်စီမှစစ်တုံးမှန်းအချို့ကိုလည်းဖမ်းဆီးရမိခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီကျုပ်ပင်ကောက်တွင်စပိန်ဖြင့်ထွက်ပြေးနေသည့်စစ်ရှောင်းသားအမိဒရုန်းဖြင့်ဘုံကျဲခံရပြီးတေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းကျုပ်ပင်ကောက်မြို့နယ်အုတ်ဖိုမြို့ဒေါင်းလင်းရွာတွင်စစ်ရှောင်းရန်စပိန်ဖြင့်ထွက်ပြေးနေသည့်သားမိနှစ်ဦးကိုစစ်ကောင်စီ၏ဒရုန်းဖြင့်ဘုံကျဲတိုက်ခိုက်မှုကြောင့်တေဆုံးခဲ့ကြောင်းတရားဝတီခိုင်တရင်3801တက်ခွဲတစ်ထံမှသတင်းရရှိပါသည်။ဩဂုတ်လ28ရက်နေ့လယ်2နာရီကျော်တွင်စစ်ကောင်စီတပ်ဖွဲ့များသည်ဖောကားလေးစီးဖြင့်ကျေးရွာများဘက်သို့စစ်ကြောင်းထိုးလာပြီးအလေကုန်းရဲစခန်းမှ120မမလက်နက်ကြီးဖြင့်ဒေါင်းစပါးကွင်းရွာဘက်သို့ပစ်ကူပေးခဲ့သည့်အပြင်ဒရုန်းဖြင့်ဘုံသီးများကျဲချခဲ့တယ်လို့ဖော်ပြထားပါတယ်။ထိုညနေ 4:44 မိနစ်ခန့်တွင်တိမ်မြုပ်ကျဲရွာတွင်တက်ဆွဲထားသည့်စစ်ကောင်စီတပ်ဖွဲ့ကဒေါင်းလေးရွာသို့ဒရုန်းဖြင့်ဘုံနှလုံးကျဲချခဲ့ရာအသက်5နှစ်အရွယ်မတ်ယွန်းမီမီနှင့်၎င်း၏မိခင်အသက်30နှစ်အရွယ်ဒေါ်စင်မာတင်တို့ဘုံထိမှန်ကတေဆုံးခဲ့တယ်လို့သိရပါတယ်။ဘုံများသည်၎င်းတို့အပေါ်တဲ့တဲ့ကျရောက်ပောက်ကွဲခဲ့ပြီးရုပ်အလောင်းများရှာမတွေ့ဘဲအသားစများသာကြန့်ရှိခဲ့တယ်လို့ဖော်ပြထားပါတယ်။စစ်ကောင်စီ၏လက်နက်ကြီးပစ်ခတ်မှုနှင့်ဒရုန်းဘုံကျဲမှုများကြောင့်ဒေါင်းစပါးကွင်းရွာ၊ဒေါင်းလေးရွာ၊ကွေချောင်းကြီးရွာ၊ကွေကျဲရွာ၊ကျူကိုးပင်ရွာ၊ကိုင်းကြီးရွာ၊ကိုင်းကလေးရွာ၊ကြီးစုရွာတို့မှဒေသခံများထွက်ပြေးတိမ်းရှောင်နေရတယ်လို့သိရပါတယ်ခင်ဗျာ။ယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်အကြံဖက်စစ်ကောင်စီတပ်မှစစ်မှုထမ်းတပ်သား၄ဦးထွက်ပြေးခိုလုံလာတဲ့သတင်းကိုတင်ပြပေးပါမယ်။တနင်္သာရီတိုင်းဒေသကြီးရေပြူမြို့နယ်အတွင်းရှိကော်လိုင်းရွာ၊မယန်းချောင်းရွာ၊မိုင်ချောက်ဆယ်ရွာ၊တာယာမွန်ကျေးရွာတို့အားအကြံဖက်စစ်ကောင်စီဘက်မှစစ်ကြောင်းထိုးလာစဉ်ထိုအကြံဖက်စစ်ကောင်စီတပ်မှတပ်သားများထွက်ပြေးလျက်ရှိရာထွက်ပြေးလာသောစစ်ကောင်စီတပ်သားများအားမဟာမိတ်ပူးပေါင်းတပ်ဖွဲ့များမှရှေ့တန်းစစ်မြေပြင်တနေရာ၌ဖမ်းဆီးရမိကြောင်းနီးဗျူဟာ33အထူးစစ်စင်ရေးအဖွဲ့မှသတင်းထုတ်ပြန်ပါတယ်။ထိုစစ်မှုထမ်းတပ်သားတစ်လေးဦးကိုမြို့သားညီညွတ်ရေးအစိုးရမှချမှတ်ထားသည့်စစ်သုံးမှန်ဥပဒေနှင့်အညီထိန်းသိမ်းဆောင်ရွက်ထားပြီးထိုလေးဦးမှာခမရ409မှတပ်သားနန်းကိုကိုခမရ405တရချောင်းမှတပ်သားဇေယဝင်းခေါ်ကျော်ဝင်းခမရ409ကလိန်အောင်မှတပ်သားနိုင်လင်းအောင်နှင့်ခလရ282ကလိန်အောင်မှတပ်သားရန်နိုင်မင်းခချစ်စမ်းမောင်တို့ဖြစ်တယ်လို့ဖော်ပြထားပါတယ်။ထွက်ပြေးလာသူများမှာကျမ်းဖက်စစ်ကောင်စီ၏မတရားစစ်မှုထမ်းဥပဒေကြောင့်ပေါ်တာဆွဲဖမ်းဆီးခြင်းခံခဲ့ရကစစ်တင်နန်း2လခွဲခန့်သာတင်နန်းတက်ရောက်ခဲ့ပြီးစစ်မြေပြင်သို့ပို့ဆောင်စဉ်ထွက်ပြေးခိုလုံလာခြင်းဖြစ်တယ်လို့သိရပါတယ်။၎င်းတို့ထွက်ဆိုချက်အရအထက်အရာရှိများမှမတရားခိုင်းစေခြင်းစစ်မြေပြင်၌ရှေ့ဆုံးမှထားပြီးမတရားအမိန့်ပေးကာတက်ခိုင်းခြင်းကျေးရွာအတွင်းရှိပြည်သူပိုင်နေအိမ်များထံမှပစ္စည်းများအားဖောက်ယူခိုးယူခြင်းအရက်သားပြည်သူများအားဖမ်းဆီးနှိပ်စက်တပ်ဖြတ်ခြင်းတို့ရှိကြောင်းထွက်ဆိုခဲ့တယ်လို့အသိပေးထားပါတယ်။အကြမ်းဖက်စစ်ကောင်စီမှကျေးရွာများအတွင်းသို့လက်နက်ကြီးဖြင့်ပစ်ခတ်ခြင်းမတရားဖမ်းဆီးတပ်ဖြတ်ခြင်းတို့ကိုလှုံ့ဆော်ခဲ့သောတပ်ရင်းများမှခလရ282ခမရ409ခမရ408ခမရ409ခမရ410ခလရ293တို့ဖြစ်ပြီး၎င်းတို့ကျူးလွန်ခဲ့သည့်လုပ်ရက်များတွင်ဘုံမှုစိုးမိုးကျော်ဒုတရင်မှုခမရ409ဘိုးကျော်မျိုးခိုင်ခမရ409ဘိုးကြီးဝင်းမင်းစိုးဘိုးကြီးအန်ဖုံးကျော်ဘိုးကြီးအာကာစိုးခလရ282ဘုံမှုကျော်စန်းထွန်ခမရ409တို့ဖြစ်ကြောင်းထွက်ပြေးလာသူများမှထွက်ဆိုခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းကောင်းထုတ်ချက်တွေကိုတော့ Radio NUG သတင်းတောက် Carshell ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
Radio NUG သောတာရှင်များရှင်အခုဆက်လက်ပြီး Radio NUG ရဲ့ပြည်တွင်းသတင်းများကိုလူဦးမိုင်းမှဆက်လက်တင်ဆက်ပေးမှာဖြစ်ပါရဲ့ရှင်
မ မင်္ဂလာပါရှင်အခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်သတင်းများကိုကျွန်မຫນွေဦးမိုင်းကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရရှင်အသက်မပြည့်သူများအားစစ်မှုထမ်းရန်တားမြစ်ကြောင်း NUG ကာကွယ်ဝင်ကြီးဌာနထုတ်ပြန်တဲ့သတင်းကိုဥစွာတင်ပြပေးသွားပါမယ်အမျိုးသားရင်ွယ်ရေးအစိုးရ NUG ၏ကာကွယ်ဝင်ကြီးဌာနသည်အသက်18နှစ်မပြည့်သေးသည့်ကလေးသူငယ်များအားပြည်သူ့ကာကွယ်တပ်ဖွဲ့များတွင်စစ်မှုထမ်းဆောင်ခြင်းမှတားမြစ်ကြောင်းဩဂတ်စ်လ29ရက်နေ့တွင်ကြေညာချက်ထုတ်ပြန်ခဲ့ပါသည်ထုတ်ပြန်ချက်တွင်ဆရာနာရှင်စနစ်ကြောင်းဒေသကာကွယ်အဖွဲ့များတွင်လက်နက်ကင်ပါဝင်ခဲ့ရသည့်အသက်မပြည့်သေးသူများကိုမိဘများထံပြန်လည်အနှံ့ရန်နှင့်၎င်းတို့၏ပညာရေးခွင့်လန်းများရရှိစေရန်တက်ဆိုင်ရာအဖွဲ့အစည်းများနှင့်ပူးပေါင်းဆောင်ရွက်နေကြောင်းဖော်ပြထားပါသည်2019ခုနှစ်တွင်ပြည်ထောင်စုလွှတ်တော်မှတည်ပြုခဲ့သည့်ကလေးသူငယ်အခွင့်အရေးများဆိုင်ရာဥပဒေအမှတ်22နှစ်နဲ့လက်နက်ကင်ပြိပခတ်တွင်ကလေးသူငယ်များပါဝင်မှုဆိုင်ရာနိုင်ငံတကာစာချုပ် CRC OPAC တို့ကိုလိုက်နာကြောင်းဝန်ကြီးဌာနကဆိုထားပါတယ်ထို့ပြင်2021ခုနှစ်မှစတင်ကထုတ်ပြန်ခဲ့သည့်ကြေညာချက်များနဲ့ဆက်ဖက်ဆိုင်ရာကျင့်ဝတ်များတွင်ကလေးသူငယ်များပါဝင်ထိခိုက်လွယ်သည့်အုပ်စုများကိုကာကွယ်ရန်နှင့်ဆိုရသည့်အကြမ်းဖက်မှု Sixth Grade Violation များကိုတားဆီးရန်ညွှန်ကြားထားပြီး၎င်းတို့တွင်ကလေးများအားတပ်သားသစ်အဖြစ်စုဆောင်းခြင်းလိင်ပိုင်းဆိုင်ရာစော်ကားခြင်းကြောင်းများနဲ့ဆေးရုံများအားတိုက်ခိုက်ခြင်းတို့ပါဝင်တယ်လို့သိရပါတယ်2024ခုနှစ်မတ်လတွင်ထုတ်ပြန်ခဲ့သည့်တပ်သားသစ်စုဆောင်းရေးမူဝါဒတွင်လည်းအသက်18နှစ်ပြည့်သူများကိုသာတပ်ဖွဲ့ဝင်ဖြစ်လက်ခံရန်သတ်မှတ်ထားပြီးထိုစည်းမျဉ်းများကိုဖောက်ဖျက်ပါကစစ်ဘက်ဆိုင်ရာဥပဒေများအရအရေးယူမည်ဖြစ်ကြောင်းအတည်ပြုထားပါတယ်ယခုထုတ်ပြန်ချက်သည်ကလေးသူငယ်များအခွင့်အရေးများကိုကာကွယ်ရန်နဲ့နိုင်ငံတကာဥပဒေများကိုလိုက်နာရန် NUG ကရီကဝက်ကိုထက်လောင်းအတည်ပြုခြင်းဖြစ်တယ်လို့ဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ရှင်ဆလပီစစ်ကောင်စီကိုကိုစားပြုသည့်ဝါရှင်တန်ဒီစီအခြေဆိုင်လော်ဘီအဖွဲ့များအားတန်းခတ်ပိတ်ဆို့ရန် JFM တိုက်တွန်းတဲ့သတင်းကိုတင်ပြပါမယ်ဝါရှင်တန်ဒီစီအခြေဆိုင်လော်ဘီအဖွဲ့များဖြစ်သည့် MC Green Group နဲ့DCI Group တို့သည်မြန်မာနိုင်ငံ၏တရားမဝင်စစ်ကောင်စီကိုကိုးစားပြု၍နိုင်ငံတကာစစ်ဆင်ရေးနှင့်ကုန်သွယ်ရေးဆိုင်ရာအကျိုးစီးပွားများဆောင်ရွက်ပေးနေသည့်အတွက်၎င်းတို့အားတန်းခတ်ပိတ်ဆို့မှုများပြုလုပ်ရန်လိုအပ်ကြောင်း Justice for Myanmar အဖွဲ့ကထုတ်ပြန်ကြေညာပါသည်ဩဂတ်စ်လ1ရက်တွင် MC Gun Group သည်စစ်ကောင်စီနှင့် American Dollar 3,600 တန်ဖိုးရှိစာချုပ်တစ်ကိုချုပ်ဆိုခဲ့ပြီးရင်းမတိုင်မီက DCI Group ကလည်း American Dollar 3,000 တန်ဖိုးရှိစာချုပ်တစ်ကိုစစ်ကောင်စီနှင့်ချုပ်ဆိုခဲ့လို့ဖော်ပြထားပါတယ်စာချုပ်များသည့်စစ်ကောင်စီနိုင်ငံတကာဆက်ဆံရေးနှင့်တဘာဝတရားစာရဆိုင်ရာအကျိုးစီးပွားများကိုမြှင့်တင်ရန်ရည်ရွယ်ထားတယ်လို့ဆိုထားပါတယ် Justice for Myanmar အဖွဲ့က၎င်းလော်ဘီအဖွဲ့များသည့်စစ်ရာဇဝတ်မှုများနှင့်လူသားမျိုးနွယ်ပေါ်ကျူးလွန်သည့်ရာဇဝတ်မှုများကိုပြစ်ဒဏ်ကျင်းလွန်မှုဖြင့်ကျူးလွန်နေသည့်စစ်ကောင်စီကိုကိုစားပြုလှုပ်ဆောင်နေခြင်းအတွက်ပြင်းထန်စွာကန့်ကွက်ရှုတ်ချကြောင်းထုတ်ပြန်ထားပြီး DC အခြေစိုက်လော်ဘီများအနေဖြင့်လက်ပန်းကြအောင်ရှော့ဖွက်စေကာဘူးမြန်မာစစ်တပ်လက်ဝဲစွန့်ထင်းနေသည့်သွေးများအားပျောက်ဆင်းနိုင်မည်မဟုတ်ပေလို့၎င်းအဖွဲ့ကပြောကြားထားပါသည်ထို့ပြင်စစ်ကောင်စီငွေပေးချေမှုများသည့်ငွေကြေးခွာချမှုသို့မဟုတ်မြန်မာပြည်သူများထံမှခိုးယူထားသည့်ပိုင်ဆိုင်မှုများဖြစ်နိုင်သည်ဟု Justice for Myanmar ကတတိပေးထားပြီးအဆိုပါလော်ဘီအဖွဲ့များအနေဖြင့်၎င်းတို့ဝင်ငွေချင်းမြင့်များနဲ့စစ်စစ်မှုလုပ်ငန်းများကိုထုတ်ပြန်တင်နေလို့တောင်းဆိုထားပါတယ်စစ်ကောင်စီသည်၎င်း၏နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီ SSC ကိုနိုင်ငံတော်လုံခြုံရေးနဲ့ငင်းချိုင်းရေးကော်မရှင် SSPC အဖြစ်အမည်ပြောင်းလဲပြီးနောက်ထိုစာချုပ်များကိုချုပ်ဆိုခဲ့ခြင်းဖြစ်ပြီး၎င်းသည်နိုင်ငံတကာတန်ခတ်ပိတ်ဆို့မှုများကိုရှောင်ရှားရန်ကေပေါက်တစ်ခုဖန်တီးရန်ကြိုးပမ်းမှုဖြစ်တယ်လို့သိရပါတယ် Justice for Myanmar ကကနေဒါဥရောပသမဂ္ဂ UK နဲ့အမေရိကန်ပြည်ထောင်စုတို့အား SSPC ကိုတန်ခတ်ပိတ်ဆို့မှုစီရင်တွေအမြန်ထည့်သွင်းရန်တိုက်တွန်းထားပါရရှင်အိန္ဒိယရဲ့ရိုဟင်ဂျာဒုက္ခသည်များအစုလိုက်နှင်ထုတ်ခံရတဲ့တင်းကိုဆက်လက်တင်ပြပါမယ်။အိန္ဒိယအာဏာပိုင်များသည့်2025ခုနှစ်မေလမှစတင်ကရိုဟင်ဂျာဒုက္ခသည်များကိုဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတို့တရားမဝင်နှင်ထုတ်နေပြီးယာနဲ့ချီသောဒုက္ခသည်များကိုဖမ်းဆီးထိန်းသိမ်းထားကအချို့ကိုရစ်ဆက်စွာဆက်ဆံခဲ့ကြောင်း Human Rights Watch ကတင်ထုတ်ပြန်ပါတယ်။ BJP အုပ်ချုပ်သောပြည်နယ်များတွင်ရိုဟင်ဂျာနှင့်ဘင်္ဂါလီဘာသာစကားပြောမွတ်စလင်များကိုတရားမဝင်ရွှေ့ပြောင်းသူအဖြစ်သတ်မှတ်ပြီးနှင်ထုတ်နေရာ UNHCR မှတ်ပုံတင်ထားသူ192ဦးအပါအဝင်ဒုက္ခသည်များကိုဘင်္ဂလားဒေ့ရှ်နိုင်ငံသို့ပို့ဆောင်ခဲ့သည့်ပြင်ရိုဟင်ဂျာ40ဦးကိုမြန်မာကံယူရန်အနီးပင်လယ်ထဲသို့အတင်းကျပ်ပစ်ချခဲ့လို့ဖော်ပြထားပါတယ်။အိန္ဒိယ၏ရိုဟင်ဂျာနှင်ထုတ်မှုသည်လူအသက်နှင့်နိုင်ငံတကာဥပဒေကိုလက်လျူရှုခြင်းဖြစ်တယ်လို့ Human Rights Watch အရှဒါရီတာအီလိန်ပီယာဆန်ကပြောကြားထားပါတယ်။အိန္ဒိယတွင်ရိုဟင်ဂျာ4000ခန့်ရှိပြီး2000သည် UNHCR တွင်မှတ်ပုံတင်ထားကအိန္ဒိယသည်ဒုက္ခသည်ဆိုင်ရာကုလသမဂ္ဂသဘောတူညီချက်ကိုလက်မှတ်မထိုးထားတော့လဲနိုင်ငံတကာဥပဒေအရအသက်အန္တရာယ်ရှိသည့်နေရာသို့ပြန်ပို့ခြင်းကိုတားမြစ်ထားတယ်လို့သိရပါတယ်။အာဏာပိုင်များကဒုက္ခသည်များကိုရိုက်နှက်ပစ္စည်းများသိမ်းဆီးပြီးချိမ့်ချောက်ခဲ့ကြောင်းဒုက္ခသည်များကပြောကြားထားပြီးအိန္ဒိယတရားရုံးချုပ်သည့်ရိုဟင်ဂျာများ၏အဆင့်တန်းကိုစက်တင်ဘာလ23ရက်တွင်ဆုံးဖြတ်မည်ဖြစ်တော်လဲမေလတွင်နှင်ထုတ်မှုများကိုရပ်တန့်ရန်ညှင်းဆိုခဲ့လို့ဆိုထားပါရဲ့ရှင်။စိုက်ကနင်းသူများကိုလူတစုမှအလုပ်ဖြစ်ခေါ်ဆောင်သွားပြီးနောက်ပျောက်ဆုံးမှုများရှိလာတဲ့သတင်းကိုနောက်ထပ်တင်ပြပေးပါမယ်။ဩဂတ်စ်လအတွင်းရန်ကုန်တိုင်းမြို့နယ်ချို့တွင်စိုက်ကနင်းပြီးအသက်မွေးသူများကိုလူတစုမှလိုက်လံငှားရမ်းခေါ်ယူသွားပြီးနောက်အဆက်အသွယ်များတော့ပဲပျောက်သွားသည့်ဖြစ်စဉ်များရှိလာကြောင်း Rangoon Scout Network မှသတင်းဖော်ပြထားပါတယ်။ဩဂတ်စ်လ28ရက်နေ့နေ့လယ်12နာရီခန့်တွင်လှိုင်မြို့နယ်16ရပ်ကွက်အနောက်ပင်50တုံလန်ဝင်းကျင်ရှိစိုက်ကားနှင်းသည့်လူငယ်2ဦးကိုအိမ်ပြောင်းရွှေ့ရန်အတွက်ဟုဆိုကာလူတစုမှပတ်စံပေး၍အိမ်စီးကားတစ်စီးဖြင့်ခေါ်ဆောင်သွားပြီးနောက်အဆက်အသွယ်ပြတ်တောက်သွားခဲ့လို့သိရပါတယ်။ဩဂတ်စ်လ23ရက်နေ့တွင်လည်းကြည်မြင်တိုင်းမြို့နယ်ညစည်းအနီးစိုက်ကားကိမ်းမှစိုက်ကားနှင်းသူ2ဦးနှင့်အခြားအမျိုးသား2ဦးတို့ကိုဗီဒီယိုရွှေ့ဆရာရှိလို့ဟုဆိုကာလူတစုကခေါ်ဆောင်သွားပြီးနောက်တရင်အစနာပျောက်သွားတယ်လို့ဆိုထားပါတယ်။ထို့ပြင်တာမွေမြို့နယ်မြစ်တိုင်ညွန့်ဘက်တွင်လည်းယခုသတင်းပတ်ပဲအလားတူဖြစ်စဉ်များရှိလာတယ်လို့သိရပါတယ်။စစ်မှုထမ်းတင်တဲ့အတွက်လိန်လေဖမ်းဆီးသွားကြပုံရတယ်လို့လည်းဒေသခံများကဆိုကြပြီးအနှင်းရင်မောင်းနှင်သူများသတိထားကြရန်လွယ်ကြောင်းအသိပေးထားပါတယ်ရှင်။လေချောင်းပုံကျဲချင်းကြောင့်ထိခိုက်ပျက်စီးသွားသည့်မန်တုံမြို့နယ်နဲ့နမ်တူမြို့နယ်ရှိပျက်စီးသွားသည့်နေအိမ်များကိုထောက်ပံ့ခြင်းများပေးအပ်တဲ့တဲ့တင်ကိုဆက်လက်တင်ပြသွားပါမယ်။မေလာနဲ့ဇွန်လတွေအကြမ်းဖက်စစ်ကောင်စီမှလေချောင်းပုံကျဲချင်းကြောင့်ထိခိုက်ပျက်စီးသွားသည့်မန်တုံမြို့နယ်အောင်ချမ်းသာရက်ကွက်နဲ့နမ်တူမြို့နယ်မန်လီကျေးရွာတွင်ပျက်စီးသွားသည့်နေအိမ်များကိုတအောင်းပြန်လည်ထူထောင်ရေးကော်မတီရှမ်းမြောက်နေဖြင့်ထောက်ပံ့ခြင်းများကူညီပေးခဲ့ကြောင်းတအောင်းအမျိုးသမီးအဖွဲ့အစည်းမှတဲ့တင်ထောက်ပြန်ပါတယ်။မန်တုံမြို့နယ်အောင်ချမ်းသာရက်ကွက်တွင်နေအိမ်14အိမ်နဲ့နမ်တူမြို့နယ်မလေးကျေးရွာတွင်နေအိမ်၁၂အိမ်အပြင်စာတင်ကျောင်းနှင့်ဖုန်ကြီးကျောင်းဆောင်များအတွက်ကွန်ဆင်ထောက်ပံ့ပေးခဲ့လို့သိရပါရရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG သတင်းထောက်ခရှဲလ်ကပေးပို့ထားတာဖြစ်ပါရရှင်။
ရေဒီယို UNG မှဆက်လက်တင်ပြနေပါတယ်ရှင်။အခုဆက်လက်ပြီးရေဒီယို UNG ရဲ့တော်လှန်ရေးကဗျာအစီအစဉ်အနေနဲ့နေသွင်းနိုင်ရေးသားထားတဲ့ရေရောင်ဆောင်ချင်းဆိုတဲ့ကဗျာကိုမွေဦးမို့မှခန်းစားတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်။ရေရောင်ဆောင်ချင်းချစ်သူရဲ့စံသားပေါ်တယောထိုးနေတဲ့လေပြေလေးဖြစ်ချင်တာကရှင်သန်မှုစိုက်ခင်တစ်ချက်ပါတကယ်ဆိုလေတုတဲ့ပြန်တန်းနေတဲ့ငှက်လူငါတို့ရုံနဲ့နေထိုင်မှုအခင်းအကျင်းများမှန်စီရွှေချထားတဲ့မြင့်မှာတောက်ပနေရမှာတကယ်ဆိုဒီလူလုံမသားများကုန်တုံးအိတ်ထဲတတိပြက်ခိအာရှကြလဲငါတို့ဖြစ်နိုင်တာကိုအယုတ်ကိုမသေးနိုင်တော့တဲ့နိုင်ငံတော်ကြီးမှာနေရောင်ကိုကြည့်တဲ့အခါအရသာရှိခြင်းစိတ်နဲ့တနေ့တော့အခါတံတားအောင်အိတ်ဆက်နေတယ်အိမ်မက်ဆိုင်ခင်များအတွက်ထမင်းမိုးများရွာပါစေစိတ်ကူးများမြစ်လိုကူးလိုမိသားစုဖြောရေတောက်ချင်ရောစိတ်အတွင်သားတစ်ခတ်ပါသွေးနဲ့ရန်နဲ့သင်းနေတဲ့မိစ္ဆာခင်မှာအတမဆုံတဲ့ဂီတအဖော်မဆုံတဲ့ဓမင်ပွဲနှုတ်ဆက်လက်ဆချစ်ချင်းမြတာစိုက်ပျိုးလက်ဆအိယာမနိုးထမီအသေးလဲမကွယ်လမ်းလဲခွဲခဲ့ကြအိမ်ရှိစပယ်ုံလေးရဲကနေပွေဝေသွားခဲ့တယ်ရေဒီယိုမှာမဖတ်တည်ဆောင်မှာမပြောရုပ်တံမမြင်ကြခုတ်တာတချောင်းလုံးဓမ္မကိုစောက်ကြိုင်လုံးအညာတရပန်းပွင့်များတောအုပ်တောင်တန်းလူငယ်များပေချင်းတရားကိုရီမောတန့်စင်ပြစ်ကြတယ်အရေးမကြည့်ဘူးဆိုလဲအရေးမကြည့် အရေးကြီးတယ်ဆိုလဲအရေးကြီးတယ်အဆင်ပြေလားမင်းရင်မပြေဘူးအဆင်ပြေလားမင်းရင်ပြေတယ်ရေလိုနေထိုင်ကြတော့တယ်မနေသွင်းနိုင
်ရေဒီယိုအယူကြီးတော်တာရှင်များရှင်အခုဆက်လက်ပြီးလေးခဏရေးသားထားတဲ့ဖုတ်ပါတီဆိုတဲ့သရော်စာကိုလွတ်လပ်နေမှခန်းစားတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်ဖုတ်ပါတီမွေးရပါဖွတ်ရောင်ပေါက်သူကခင်ကြီးဖင်ကလေးတီနဲ့သွားရင်လဲဖွတ်ဟန်အပြစ်ဖွားပတ်တော်ကောက်ကျစ်ညစ်ကြုတ်ရုံမှာပုံကလည်းအသားရစိတ်ရိုက်ထားသလိုမျက်နှာမှာအထင်းသာအဲ့ဒါကြောင့်ကြံ့ဖွတ်ပါတီရွေးကောက်ပွဲနိုင်ပြီးအစိုးရဖြစ်မယ်စီးပွားရေးပိတ်ဆို့မှုတွေရုတ်သိမ်းပြီးကမ္ဘာအသိမှတ်ပြမှုပြန်လဲရရှိမယ်မြန်မာနိုင်ငံရေးမှာ NLD ပါတီနှိကုံချုပ်သွားပြီလို့ဖွတ်စကားပြောတာကိုဖွတ်ပါတီတံပဲနဲ့လက်ရှိနိုင်ငံမှာကြုံနေရတဲ့ပြဿနာတွေကိုဖြေရှင်းပေးနိုင်တဲ့တခုတည်းသောနိုင်ငံရေးပါတီလို့လဲဥရဲတယ်ဖွတ်မှာကွတာမရှိဘူးဆိုတာတော့တော့မသိတဲ့သူမရှိဘူးဆိုတာကိုမသိတာဆိုးရွားနိုင်တဲ့ကောင်လက်ချက်တမစီတရားဝင်အစိုးရဖြစ်လာရင်ဆိုတဲ့အတုံးနှုံကလည်းမတတ်မရသုံးသေးတာစိတ်ကိုနေကမြင့်မှန်တက်မိတ်ကလိမ့်ပေးထားတဲ့စောက်ဖွက်ကိုဩဂရိမဆန်တက်ရင်စဉ်းစားကြည့်ပေါ့ဒီစရာကောင်းချက်ကတော့ဒီတစ်ခါယူကောက်ပွဲမှာကြံ့ဖွင့်နိုင်ပြီးအန်အေဒီမရှိတော့ဘူးဆိုတဲ့ဥဒံတကယ်ဟောင်ကောင်တွေအန်အေဒီမရှိတော့လို့သေချာပေါက်နိုင်ပြီးဆိုပြီးလက်ခမောင်းဖတ်ဖတ်ဖတ်ဖတ်ထတ်ထတ်ခကြတာအေးလေခွေးသွေးနှောဖို့ဆိုတော့လေအရှက်မရှိဘူးပြောရင်အဲ့ဒါဘာပြောတာတုံးပြန်မင်းနေအောင်မင်းသူတို့ကတော့ဒေါ်စုနဲ့အန်အေဒီမပါလို့ပျော်လွန်းနေတာကိုမအောင်နိုင်မအီးနိုင်ကြီးကင်ထားမိတဲ့ခွေးငတ်ရဲ့မျက်နှာဘေးနဲ့အဟေးဟေးဖြစ်နေကြတာလေ90ရွေးကောက်ပွဲသိတော့88မှာမဆလာတပါတီအာနာရှင်နေဝင်းနဲ့စစ်အုပ်စုကိုဆန္ဒပြဖျောက်ချလိုက်တဲ့လူလူအာနာကိုရွေးကောက်ပွဲလုပ်ပေးပါမယ်ကတိနဲ့စစ်တပ်ကအာနာသိမ်းခဲ့တာလေအဲ့ဒီနန်းကြတတ်ဆညာတစ်ဖြစ်လဲမဆလာပါတီကိုနိုင်ငံတော်ပိုင်အဆောက်အအုံမှန်သမျှပါတီလုပ်ပိုင်ခွင့်ပေးထားရုံမကအကူညီနဲ့ပါစီယုံကြီးလုတ်ကင်ခွင့်တွေပေးတစ်ဖက်မှာတော့ NLD နဲ့တခြားပါတီတွေကိုနှီးမျိုးစုံဒုက္ခပေးရွေးကောက်ပွဲနေ့တော့ဒေါ်စုကိုပါဖမ်းထားလိုက်သေးတယ်အဲ့ဒီမှာတပ်ဆညာတွေကသူတို့တေချာပေါက်မဲရပြီဆိုပြီးတန်တော်ဦးတင်လိုက်တော့ဂျိုကုတ်မှူးကြီးကြောပြောင်းအဲစောမောင်ကရွေးကောက်ပွဲပြီးရင်နိုင်တဲ့ပါတီအာဏာအပ်ပြီးစစ်တမ်းလျားပြန်မယ်ထွက်ဦးပြီးရွေးကောက်ပွဲလဲလုတ်ရောအရင်နှစ်နှစ်လုံးဘာဆိုဘာမှမလုတ်တဲ့ပြည်သူကတမနဲ့ထဲတစ်ချက်ဆွဲအုပ်ထည့်လိုက်တာဒေါ်စုမပါတဲ့အန်နေဒီကမဲအပြတ်သနိုင်ပါရောလားသူ့ကောင်တွေတကောင်မှမဥနိုင်တော့လူရောင်ဖန်ဆင်းထားတာပျောက်သွားပြီးစစ်တမ်းရမပြန်တော့ပဲခွေးဆက်ခင်းတော့တာကို2017မှာမတအမတ်တွေနေရာအစားထိုးဖို့ကြားဖြတ်ရွေးကောက်ပွဲပေါ်လာတယ်အဲ့ဒါမှာဒေါ်စုနဲ့အန်နေဒီနိုင်ငံရေးသမားတွေလွှတ်တော်တဲ့စရောက်လာတယ်အသွင်ပြောင်းလူထုနိုင်ငံရေးစတော့မယ်ရွှေမန်းကကြားတေကိုအသက်သွင်းလိုက်ပြီလို့ကောက်ချက်ဆွဲတန့်ကွက်ပြောပေမဲ့ဒေါ်စုအတွက်လွတ်တော်နိုင်ငံရေးလမ်းကြောင်းဖော်တဲ့ရွေးကောက်ပွဲပေါ်လာခဲ့တယ်။သူတို့လိုချင်တဲ့လက်ချက်တမစီနဲ့လဲရတာကိုဒေါ်စုဟာနိုင်ငံရေးလုပ်ကိုပြည်သူရှေ့ပခုံးပေါ်ပေါ်ဝါတင်လုပ်ပြခွင့်ရပြီပေါ့။နိုင်ငံတော်ရုပ်တံကထုတ်လွှင့်ပြသရပြီပေါ့။2015ရွေးကောက်ပွဲကြီးဟာတစိတ်သားနဲ့ကြံ့ဖို့ကအ ਨੇ ဆုံးရမယ့်အစိတ်သားနဲ့ပေါင်90သားရယ်။တခြားပါတီငယ်လေးတွေက3လေးချက်သားရယ်ပေါင်းပြီးအစိမ်းအစိုးရဖွဲ့လို့ရမယ်ဆိုတဲ့ဦးကြောင်ကြားအာမခံချက်နဲ့မဖြစ်မနေလောက်ရတဲ့အဆင့်ရောက်လာတယ်။90တုန်းကဒေါ်စုမပါဘဲတောင်အပြတ်သားနိုင်တဲ့ရွေးကောက်ပွဲဟာ2010မှာလဲဖုန်းကြီးကျောင်းမုတ်တွေတောင်အစိမ်းကနေအနီရောင်ပြောင်းတုတ်တဲ့အထိဝက်ဝက်ကွဲနိုင်ပြန်ရော။အစိမ်းတွေဟာသူတို့တိဆောက်ထားတဲ့ခေါင်းချတော့မယ်မှန်းထားတဲ့အာနာဆက်ဝန်းနဲ့အာနာရက်ဝန်းကြီးတစ်ခုလုံးဆွတ်လွှတ်လိုက်ရတယ်။အသေးကိုခွဲငရုတ်သီးတုတ်စားပက်ခံရသလိုတက်ခေါက်နာကြီးစိုက်ထားတဲ့မြခင်းကြီးတောင်ခွာယူကြတဲ့အထိလေမင်းမရှိတဲ့ဘဝအတိတ်ပဲမဲ့ထပ်ပြီးဆုံးရှုံးစရာဘာမှမရှိဆိုပြီးအနောနိမတောင်သူတို့လောက်အနောနိမမဖြစ်ကြတော့ပုံများယူခါနေကြပုံများအကျုပ်အဖို့ရက်ွက်မှာမမြင်ချင်မှအဆုံးမြောက်မြန်မာမှာမကြားချင်မှအဆုံးလေ2020မှာတော့သူတို့ဘာမျှော်လင့်ချက်မှမထားရတော့သလိုမျှော်လင့်ချက်လည်းမပေးရတော့ ပြည်သူအာဏာဟာသူတို့စီဘယ်တော့မှပြန်မလာနိုင်တော့တာကိုတုံတုံချလက်ခံလိုက်ကြပြီ။အာဏာသိမ်းဖို့ပြင်ကြရပြီ။အာဏာသိမ်းလိုက်ကြပြီ။လူလူဟာတက်ကြွသူတွေဟာပုံကန်သူတွေဟာတော်လှန်သူတွေဟာနိုင်ငံရေးသမားတွေဟာစိတ်အုပ်စုပြောတဲ့ဘာသာစကားအတိုင်းပြန်ပြောလိုက်ကြပြီ။တတ်သိရှိတဲ့ကောင်ထွက်ခဲ။ရည်သူလေခဏီတော်လန်သူပေါင်းပေးရန်ကင်းကြပါစေကျွန်တော်လွတ်လပ်နှွေးဦးပ
ါရေဒီယိုအန်ယူဂျီမှဆက်လက်တင်ပြနေပါတယ်ရှင်အခုဆက်လက်ပြီးရေဒီယိုအန်ယူဂျီရဲ့တော်လန်ယူတိတ်ခီတာအစီအစဉ်အနေနဲ့ကေတီဘန်ရေးသားကြီးမင်းမော်ကွန်းတည်ဆိုထားတဲ့နိုင်ငံသားကောင်းအစ်စ်ဆိုတဲ့ချင်းကိုခန်းစားနာဆင်ကြရမှာဖြစ်ပါတယ်ရှင်
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ12.6 MHz 19.89 MHz ညပိုင်း၈နာရီခွဲမှာ12.25 MHz 11.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီ။ မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေတာပို့တာလာပါတယ်ရှင်။မြေသားညီမတွေအစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေလူပညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်